မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာဒီကနေ့အချင်းပြည်နယ်ကိုပထမဆုံးကျင်းပသွားရောက်ခဲ့ရမှာပြည်နယ်အစိုးရနဲ့တွေ့ဆုံပြီးငြိမ်းချမ်းရေးဆောင်ရွက်မှုတွေကိုမေးမြန်းပါတယ်။အထူးကိုယ်စားလှယ်ရဲ့အချင်းပြည်နယ်ခီးစဉ်မှာကုလသမဂ္ဂလုပ်ငန်းအဖွဲ့တွေလူမှုအဖွဲ့တွေအပြင်မြောက်ပိုင်းစစ်ဌာနချုပ်ကတိုင်းမှုနဲ့တွေ့ဆုံမှုရှိသလိုစစ်ရှောင်စခန်းတွေကိုလည်းတွားရောက်လည်လာဖို့ရှိပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရှင်။
ဟုတ်ကဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှယ်ရင်ဂါဘာဂျင်နာဟာဒီကနေ့မန္တပိုင်းမှာကချင်ပြည်နယ်မြို့ကြီးနားမြို့ကိုရောက်ရှိပြီးပြည်နယ်အစိုးရဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တချို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီလိုတွေ့ဆုံရမှာတော့ပထမဆုံးခီးစဉ်ဖြစ်မိတ်ဆက်တာနဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုမင်းမျက်နှာတွေရှိခဲ့ကြောင်းကချင်ပြည်နယ်ဥပဒေချုပ်နဲ့ပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူဦးတီစိန်ရန်ကအခုလိုပြောပါတယ်။
သူကတော့ဒါပရမအရှင်တချင်းချင်းရောက်လေဆိုတော့သူကမင်းကမေးဖို့နေရတော့နောက်တစ်ခေါက်လာမှလည်းအများကြီးမင်းနေတယ်။ညီကြီးကြီးကပတ်သက်ပြီးတော့တချင်းချင်းကဘာကြီးလုပ်ထားတယ်လဲတချင်းချင်းအစိုးရအပေါ်ရလို့ဒါမင်းလေတော့တချင်းချင်းအစိုးရအနေနဲ့ညီကြီးကြီးနဲ့ပတ်သက်လို့တော့ဘဟုကဒီအပေါ်ဖွင့်ထားတာမရှိသေးဘူး။နောက်တစ်ခါ KIA NC မှာလည်းမထိုးထားတာမရှိသေးဘူး။ရင်းချရင်လည်းပတ်တယ်လို့တော့ဒီနေ့အစိုးရအနေနဲ့ဘာမှပြောရေးစုပ်ွင့်လည်းပြောပိုင်ွက်လည်းမရှိပါဘူးဆိုတော့တန်းဟိုညချုပ်ပြောလိုက်တာ
ဒီနေ့တွေ့ဆုံပွဲမှာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှယ်ရီနာဘာဂျင်နာရဲ့အခီးစဉ်မှာလိုက်ပါလာတဲ့လူမှုဝန်ကြံကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ပါဝင်ခဲ့တယ်လို့ကချင်ပြည်နယ်ဝန်ကြီးချုပ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးလူမှုရေးဝန်ကြီးနဲ့ဥပဒေချုပ်တို့ပါဝင်တက်ရောက်ခဲ့တာဖြစ်ပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကတော့တွစ်ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးအသေးစိတ်ပြောဆိုတာမရှိတဲ့ကုလသမဂ္ဂဘက်ကတည်င်းထုတ်ပြန်တယ်လို့ယူဆကြောင်းသာပြောဆိုပါတယ်။ကုလသမဂ္ဂအတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ရဲ့ခီးစဉ်နဲ့ပတ်သက်လို့တော့ဦးစိုးအောင်ကအခုလိုပြောပါတယ်
။ဒီမှာရှိနေတဲ့ UNIGO တွေ CSO တွေဒါတွေတွေ့နေတယ်ကြည့်ရမယ်။ဒီထဲမှာညနေပိုင်းလောက်ဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုမြောက်ပိုင်းနဲ့စစ်တမ်းသားချုပ်တိုင်းမှုလို့ပါလို့လည်းတွေ့ဖို့ရစီစဉ်ထားတာပေါ့။ကြက်မင်းလည်းသွားရရှိမှာပါ
။ဒီလိုတွေ့ဆုံပြီးရင်အထူးအကြံပေးပုဂ္ဂိုလ်ရဲ့ကချင်ပြည်နယ်ခီးစဉ်ဟာမနက်ဖြန်မှာပြီးဆုံးဖို့ရှိနေပြီးရှမ်းပြည်နယ်ဘက်ကလည်းတွားရောက်ဖို့ရှိနေပါတဲ့။ပြီးခဲ့တဲ့ရက်တွေကတော့အထူးအကြံပေးပုဂ္ဂိုလ်ဟာရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးပြည်နယ်အစိုးရဒေသခံလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့ဒုက္ခသည်စခန်းမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တွေနဲ့လည်းတွေ့ဆုံခဲ့ပါတဲ့။ကုလသမဂ္ဂအတွင်းမှုရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှယ်ရီနာဘာဂျင်နာဟာမြန်မာနိုင်ငံကိုဒီလ၁၀ရက်နေ့ကရောက်ရှိခဲ့ရမှာနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့လည်းပြည်ဆောင်ဆွေးနွေးခဲ့ပါတယ်